ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအသေးစိတ်ဆောင်ရွက်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့မနေ့ကတနင်္လာနေ့မှာမြေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးတစ်ဖက်တာဝန်ရှိသူတွေပါဝင်မဲ့အကောင့်ဖြေဖော်ရေးအဖွဲ့ဖွဲ့ဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်ဆောင်ရွက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီး Writers စတင်းကအခုလိုဖော်ပြတာပါ။ကျေရှင်းပွဲကိစ္စတွေရှိနေသေးတဲ့အကြောင်းနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေကပထမအတုပ်ဌာနေပြန်နိုင်မဲ့အချိန်မျှပတ်သက်လို့လဲရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အကြီးတန်းတာဝန်ရှိသူနှစ်ဦးကပြောပါတယ်ဒုက္ခတွေကိုနှစ်ဖက်ပူးရဲစီစီရေးဘယ်လိုလုပ်မလဲဆိုတာကလည်းဖြေရှင်းရမယ့်အဓိကအချက်တစ်ခုဖြစ်တယ်လို့ပြောပါတယ်အဖွဲ့ဝင်14ဦးပါဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူစာရှိသူဟာကီကတော့ဒုက္ခတွေတွေဌာနေပြန်ရမှာအစဉ်ပြေစင်းမဲ့အခင်းအကျင်းမျိုးဖန်တီးပေးရကစင်ခေါ်ချက်ဖြစ်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခလုံးနေတဲ့ဟိန္ဒူ900ကိုမြန်မာဘက်ကအစိုးပြုထားပြီးဌာနေပြန်ရေးအတွက်လည်းသဘောတူထားပြီးဖြစ်ကြောင်းသူတို့နဲ့အတူမွတ်စလင်900လည်းပထမအတုပ်ဌာနေပြန်လာမဲ့သူတွေထဲမှာပါလာနိုင်ကြောင်းမြန်မာဆွေရပြောခွင့်ရဦးစောထေးကပြောဆိုထားပါတယ်။အကောင့်ဆိုအတွေ့အကြုံတွေကိုလေ့လာနိုင်မှာဖြစ်တဲ့အတွက်ပထမဆုံးဌာနေပြန်ရေးလုပ်ငန်းစဉ်ကအရေးကြီးတယ်ဆိုလဲဥစော်ချေကထပ်လောင်းပြောဆိုပါတယ်ရှင်